တော်တရှင်များမင်္ဂလာပါအခုတစ်ပတ်မှာတော့စိုက်ပျိုးစရိတ်တွေပုံမြင့်လာချိန်မှာစပားစိတ်ကထက်ကြသွားတဲ့အတွက်လာမယ့်မိုးရာသီစပားစိုက်ပျိုးချိန်မှာတောင်သူတွေပိုပြီးကြက်တဲသွားလိမ့်မယ်ဆိုတဲ့အကြောင်းကိုတင်ပြသွားမှာပါလေယာကန်နအကျက်အတဲအလွန်အမင်းမကြီးထွားရအောင်အစိုးရအနေနဲ့ကြိုတင်ပြင်ဆင်မှုတွေလုပ်သင့်ပြီဆိုတာကိုပါဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်မတ်လမှာစပေါ်တဲ့နှွေးစပားကစပေါ်ကလေးကတရဝင်းကြံကင်းစိ5သိန်းအောက်ကိုရောက်နေခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့လကစပါးတင်းတရာကို4သိန်း8000ဝန်းကျင်ရှိခဲ့ပေမဲ့အခုလထဲမှာဈေးထက်ကျသွားပြီး4သိန်းခွဲလောက်ပဲရှိပါတော့တယ်။စပါးဈေးကျနေတဲ့အပြင်ဈေးကွက်ထဲမှာစပါးဝယ်လူအားကလည်းအေးနေပါတယ်။တင်းတရာကို4သိန်းခွဲနဲ့ရောင်းတာတောင်မှငွေလက်ငွင်းပေးပြီးဝယ်မဲ့သူအရန်ရှားနေပါတယ်။စပါးကိုအရင်ပေးလိုက်ပြီးနောက်14 5ရက်လောက်ကြာမှငွေရပါတယ်။လက်ရှိစပါးဈေးတင်းတရာ4သိန်းခွဲဆိုတာຫນွေစပားဆိုင်တဲ့ဈေးနဲ့တွက်ကြည့်ရင်တောင်သူတွေအတွက်အကျိုးအမြတ်ကမကြံတလောက်ပါပဲစပားဈေးထိုးကျနေတဲ့အချိန်တခြားတစ်ဖက်မှာတော့စပားဆိုင်ပြိုးမှုဈေးကပိုပြီးမြင့်တက်လာနေပါတယ်ပြန်ပြအနေနဲ့ပြီးခဲ့တဲ့နှစ်နဲ့စာရင်အခုနှစ်မှာအနည်းဆုံး15ရာခိုင်နှုန်းလောက်ပိုကုန်လာပါတယ်မနစ်ကမိုးစပားတဧကာဆိုင်ဈေးကပြန်ပြ2သိန်းခွဲလောက်ကနေဒီနှစ်မှာအနည်းဆုံး2သိန်း8000လောက်ကုန်မဲ့အနေအထားဖြစ်လာပါတယ်။ຫນွေစပားဆိုရင်တေကဆိုင်စိတ်ကအနည်းဆုံး3သိန်းလောက်ကုန်လာပါတယ်။ဒီဆောင်မှာအတိတ်ကပြောချင်တာကစပားစေးထိုးကျနေတဲ့အချိန်မှာဆိုင်စိတ်ကပိုပြီးမြင့်တက်လာတဲ့အတွက်လာမဲ့မိုးစပားပေါ်ချိန်မှာတောင်သူတွေပိုပြီးအကျက်တဲဆိုက်လာမယ်ထီးထားတဲ့စိုက်စိတ်တွေကိုအချိန်မီပြန်မဆက်နိုင်တာတွေများလာမယ်။စပားစိုက်ဖို့အတွက်တောင်သူတွေငွေကြွေးသုံးဆွဲနိုင်မှုလက်ရှိနည်းနေတာထက်ပိုနည်းသွားမယ်။အကျိုးဆက်အနေနဲ့လေယာကန်နမှာဆိုးကျိုးပိအားတွေတိုးလာမယ်။အဲဒါကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးအလွန်အမင်းအထိမနာအောင်ကုစားဖို့အစိုးရဘက်ကအခုကတည်းကပြင်ဆင်သင့်ပြီဆိုတာပဲဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးဖြစ်နိုင်ချေနည်းလမ်းတွေကိုစဉ်းစားကြည့်အောင်ပါ။စပားစိတ်ထိုးကျတာကိုတော့တင့်တင့်နဲ့ဈေးနှုန်းပြန်ရအောင်ချက်ချင်းလန့်ငင်းလို့ဖို့မဖြစ်နိုင်ပါဘူးလက်ရှိအချိန်မှာတရုတ်ကိုတင်ပို့နေတဲ့ဈေးကွက်ပြက်လူနေပါဖြစ်နေတယ်လို့အာဖရိကမှာဆန်တွေဖြက်စီးခံလိုက်ရတဲ့ကြက်ကလည်းရှိနေပါတယ်ဒါပေမဲ့စိုက်ပျိုးစရိတ်ကိုအရန်မြင့်မလာအောင်တော့စနစ်တကျစီမံခန့်ခွဲလို့ရနိုင်ပါတယ်စိုက်ပျိုးစရိတ်မြင့်လာတာရဲ့အဓိကအကြောင်းရင်းတွေကလောင်စာဆီတက်မြင့်ဩဇာနဲ့ပိုးသက်စေဈေးတွေတက်လာတာလောက်သားငှားရမ်းကဈေးတွေမြင့်လာတာပြမချင်းွေအတိုးနှုန်းကအရင်နှစ်ကတည်းမြင့်လာတာစတာတွေဖြစ်ပါတယ်ဒီအချက်တွေထဲမှာလောင်စာဆီတက်မြင့်ဩဇာနဲ့ပိုးသက်ဆေးဈေးတွေတက်လာတာကဒေါ်လာဈေးနဲ့ဆိုင်တယ်လို့ကုန်သွယ်ရေးမူဝါဒနဲ့လည်းဆိုင်တာကြောင့်ရေရှည်ဖြည့်ရှင်းရမယ့်ကိစ္စပါလုတ်သားငှားရမ်းခကလည်းကဏ္ဍပေါင်းစုံမှာမြင့်လာတာဖြစ်ပါတယ်ဒါပေမဲ့ပြမချင်းွေအတိုးနှုန်းမြင့်လာတာကြောင့်တောင်သူတွေကြုံတွေ့ရတဲ့အခက်ခဲကတော့ကင်တွယ်ဖြည့်ရှင်းလို့ရပါတယ်ရထဲရွာထဲမှာငွေချေးတာကဥပဒေအရတရားမဝင်တဲ့အတွက်အတိုးနှုန်းဘလောက်ထက်မပိုရဆိုပြီးကန့်သက်တာမျိုးတော့လုပ်လို့မရပါဘူး။ဒါပေမဲ့တောင်သူတွေပြင်ပကချင်းငွေယူရတဲ့ပမာဏနည်းသွားအောင်တော့လုပ်လို့ရပါတယ်။ပြောချင်တဲ့ဆိုလွန်ရင်းကအတိုးမြင့်ပြင်ပချင်းငွေအစားအတိုးနှဲချင်းငွေများများရအောင်အစိုးရကလုပ်ပေးဖို့လိုပါတယ်။အဲ့ဒီလိုသာလုပ်ပေးလိုက်ရင်စိုက်ပျိုးစိတ်ကုန်ကြမှုတည်တည်တသာရောနှဲသွားပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့တောင်သူတွေကစပားစိုက်လို့ရတဲ့အမျက်ရဲ့၃ပုံ၃ပုံလောက်ကိုအတိုးအဖြစ်ပေးနေကြရတာပါ။ဒီတော့အတိုးကြီးချင်းငွေအစားအတိုးနှဲချင်းငွေပို့ရရင်စပားစိတ်ထိုးကြတဲ့ဒဏ်ကိုတောင်သူတွေအတိုင်းအတာတစ်ခုထိတောင့်ခံနိုင်ပါလိမ့်မယ်။လက်ရှိအချိန်မှာလေယာဖွံ့ဖြိုးရေးပံကပေးတဲ့ချင်းငွေကစပားတဧကကို7သိန်းခွဲပါ။တောင်သူတယောက်ကိုအများဆုံး10ဧကစာပဲချီးပါတယ်။ချင်းငွေတက်တန်းကတော့စိုက်ပျိုးရသည်တစ်ခုချင်းစီအလိုက်10လလောက်ဖြစ်ပါတယ်။ဒီနေရာမှာပြောချင်တာကချင်းငွေပမာဏကိုကချင်းငွေတက်တန်းကိုပါတိုးပေးဖို့လိုပါတယ်။တဧက3သိန်းခွဲမဟုတ်ပဲလုံလောက်အောင်အနည်းဆုံး2သိန်းခွဲလောက်ပေးဖို့လိုပါတယ်။ချင်းငွေတက်တန်းကိုလည်းရာသီအလိုက်သီးနှံပေါ်တာနဲ့ချက်ချင်းပြန်ဆက်ရတဲ့လက်ရှိပုံစံကနေကာလရှည်စနစ်ကိုပြောင်းဖို့လိုပါတယ်။အနည်းဆုံး300ဒီစာလောက်တော့ဖြစ်တင်ပါတယ်။ဒီလိုသာဆိုရင်လေယာလုပ်ငန်းကနေတောင်သူတွေအကျိုးအမြတ်ပိုလာမယ်။ငွေအရင်းအနှီးအတန်အသင့်စုဆောင်းလာနိုင်မယ်။ဒီလိုကနေအရေးအသွေးမြင့်သီးနှံစိုက်ပျိုးထုတ်လုပ်ရေးကိုဥတည်လာနိုင်ပါလိမ့်မယ်။ချင်းငွေပမာဏတိုးမြင့်ဖို့နဲ့ကာလရှည်ချင်းငွေပေးဖို့ကိုပညာရှင်တွေကကျွမ်းကျင်သူတွေကပါခဏခဏပြောနေကြတာဖြစ်တဲ့အတွက်အစိုးရအနေနဲ့လည်းနာကြပြင်းကတ်နေလောက်ပါပြီ။ဒါပေမဲ့လည်းလက်ရှိအချိန်မှာစိုက်ပျိုးစိတ်ကြဆင်းအတွက်လှုပ်ဖို့အဖြစ်နိုင်ဆုံးလမ်းကြောင်းကလည်းဒါပဲရှိပါတယ်။ကုံသွေးမူဝါဒတွေကိုပြင်ဆင်ပြီး တက်မြေဩဇာပိုးသက်စီစင်းလုံးတွေကြာဆင်းအောင်လှုပ်ဖို့ဆိုတာကလည်းဝေးကွာနေစေပါပြီးရင်ပြပတင်ဖို့တဲ့ဆန်စည်းကွက်နလန်ထူလာဖို့ဆိုတာကလည်းနှစ်ပေါက်အောင်ဆောင်ရအောင်မယ့်အနေအထားဖြစ်ပါတယ်ညီကုံးချုပ်ပြောချင်တာကလေယာဉ်လုပ်ငန်းခွင်ရဲ့စိုက်ပျိုးစိတ်မြင့်တက်လာမှုကိုမဖြစ်မနေရှော့ချနိုင်ဖို့လိုနေပါတယ်မဟုတ်ရင်တော့လာမယ့်မိုးရာသီမှာတောင်သူတွေအခြေအနေတော်တော်ဆိုးသွားနိုင်ပါတယ်ဒါကြောင့်ကူစားရေးအစီအစဉ်တွေလှုပ်ဖို့တက်ဆိုင်ရာဌာနတွေအနေနဲ့အခုကတည်းကခေါင်းချင်းဆိုင်တင့်ပြီဖြစ်ပါကြောင်းတိုက်တွန်းလိုက်ပါတယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ